မြန်မာနိုင်ငံအာဏာသိမ်းစစ်ကောင်စီကလင်းအားကြီးမနေ့တနားရီကနေမနေ့9နာရီအထိအင်တာနက်ဆက်သွယ်ရေးကိုဖျက်တောက်တာ3ရက်ဆက်တိုက်ရှိလာပါပြီ။အဲဒီအချိန်တွင်အင်တာနက်ဆက်သွယ်နိုင်မှုဟာပုံမှန်နှုန်းထက်15ဆအထိရောကြတယ်လို့အင်တာနက်ဆက်သွယ်ရေးဆိုင်ရာစောင့်ကြည့်လည်လာနေတဲ့ NetBlocks အဖွဲ့ကပြောပါတယ်။ဘာကြောင့်အဲဒီအချိန်အတွင်းမှာမှအင်တာနက်ဆက်သွယ်ရေးကိုဖျက်ထားတာလဲဆိုတာစစ်ကောင်စီကရှင်းလင်းချက်မပေးပါဘူး။ဩစတြေးလျနိုင်ငံဒီကင်တက်ကတူကစိုက်ဘာလုံခြုံရေးဆိုင်ရာကြွမ်းကျင်သူဒေမီယန်မန်နျူရယ်ကစစ်ကောင်စီအနေနဲ့ဖမ်းဆီးရမယ့်လူတွေကိုခြေရခံလိုက်ဖို့အဲ့ဒီအချိန်အတွင်းမှာအချက်လက်တွေကိုခွဲခြားဆန်းစစ်တာမျိုးလုပ်တာကဖြစ်နိုင်ခြေတစ်ခုဖြစ်တယ်လို့ AFP သတင်းဌာနကပြောပါတယ်။ဒါပေမဲ့မဲလ်ဘုန်းမြို့ RMIT တက်ကတူကမတ်ဝါရန်ကတော့စစ်ကောင်စီဟာတရုတ်အစိုးရလုပ်တဲ့အတိုင်းသတင်းအချက်လက်စစ်ဆင်မှုကိုထိန်းချုပ်ဖို့အတွက် Internet Firewall တစ်ခုတည်ဆောက်နေတာဖြစ်နိုင်တယ်လို့ပြောပါတယ်။ဆိုင်ဘာလုံခြုံရေးဥပဒေမူကြမ်းဆိုတာကိုပြဋ္ဌာန်းဖို့စစ်ကောင်စီကဖြန့်ဝေထားပေမဲ့ဖေဖော်ဝါရီလ15ရက်နေ့မှာတော့အရင်ရှိပြီးသား electronic ဆက်သွယ်ရေးဥပဒေကိုပြင်ဆင်ဖြစ်ဆွဲပြီးဗိုလ်ပြီးပြင်းထန်တဲ့ကန့်သတ်ချက်တွေပြစ်ဒဏ်တွေကိုထည့်သွင်းပြီးတော့ပြဋ္ဌာန်းခဲ့ပါတယ်။ Facebook အပါအဝင်လူမှုဆက်သွယ်ရေးမီဒီယာတွေကိုလည်းအခုချိန်ထိပိတ်ထားပြီးအသုံးပြုသူတွေအနေနဲ့ပိတ်ထားတာကို VPN နီးလန်းနဲ့ကြောပြီးသုံးနေကြရတာပါ။ဆီယနာဒေးမှုကိုစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေကိုအထူးသဖြင့် Facebook ပေါ်မှာစီယုံလုံးစော်နေကြတယ်လို့စစ်ကောင်စီကယူဆတဲ့အတွေ့အခုလိုပိတ်ထားပုံရပေမဲ့ဒီအချက်ကြောင့်တော့စာနာပြပွဲတွေရပ်သွားအောင်မလုပ်နိုင်မဲအပြင်းထန်ဆက်ဖြစ်နေစေပါဒီတော့တည်းမှာပဲ Facebook ကနေစစ်ကောင်စီရဲ့သတင်းတွေကိုထုတ်ပြန်နေတဲ့ MRTV Live Facebook စာမျက်နှာကိုဖြုတ်ချပေးဖို့အသုံးပြုသူတွေက online ကနေ Facebook ကိုဝိုင်းပြီးတင်ပြကြတဲ့အတွေ့အဲ့ဒီစာမျက်နှာကို Facebook ကဒီကနေ့မနက်ပိုင်းမှာဖယ်ရှားလိုက်ပါတယ်ကြန့်ရှိနေသေးတဲ့ MRTV Facebook စာမျက်နှာကိုအလားတူလှုပ်ဆောင်ဖို့လှုံ့ဆော်တာတွေလည်းကြဲကြဲပြန့်ပြန့်ထွက်နေပါတယ်။ Internet ဆက်သွယ်ရေးကိုဖျက်တောက်တာဟာဒီမိုကရေစီရဲ့အခြေခံမူတွေကိုချိုးဖောက်တာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးသံတမန် Christine Shrana Bugana ကစစ်ကောင်စီဒုတိယခေါင်းဆောင်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းကိုတတိပေးခဲ့တဲ့အကြောင်းကုလသမဂ္ဂဒုတိယပြောခွင့်ရ Fahrenheit ကပြောထားပါဗျ။